11 media ရဲ့မုံရွာမြို့သတင်းတောက်ဖြစ်တဲ့ကိုစိုးမိုးထွန်းဟာဒီဇင်ဘာ23ရက်နေ့ကမုံရွာမြို့မှာလူတစုရဲ့အသက်ခံခဲ့ရပါတယ်။အမှုစစ်ဆေးတဲ့ဒူရဲမှုရဲ့အဆိုအရသူ့ကိုစနစ်တကျနဲ့ရရက်ဆက်ဆက်ကြိုတင်ကြံစီလှုပ်ကြံတပ်ဖြတ်ခဲ့တာလို့ဆိုပါတယ်။ကိုစိုးမိုးထွန်းဟာမုံရွာဒေသကသတင်းတွေ၊လက်ပောင်းတောင်ကျင်းနီစီမံကိန်းနဲ့ပတ်သက်တာတွေ၊နယ်မြေရင်းကတစ်မောင်ခိုလုပ်ငန်းတွေ၊တရားမဝင်ဖျော်ဖြေရေးသတင်းတွေကိုစုံစမ်းရေးသားသူတဦးဖြစ်ပြီးတော့သူအသက်မခံရခင်ရက်ပိုင်းမှာတစ်မောင်ခိုလုပ်ငန်းတွေနဲ့ဆက်ဆက်နေသူတွေရဲ့တယ်လီဖုန်းနံပါတ်တွေကိုသူ့ရဲ့ Facebook စာမျက်နှာကနေဖွင့်ချခဲ့တယ်လို့သိရပါဗျ။အခုလိုသတင်းတောက်ကိုစိုးမိုးထွန်းအသက်ခံရတဲ့နဲ့ပတ်သက်ပြီးအင်းဝအချုပ်ဆိုင်ကအင်ကူမင်းကလေးတွေနှိပ်စက်ခံရမှုကိုစုံစမ်းဖော်ထုတ်ခဲ့တဲ့မြန်မာနောင်ချန်နယ်ကသတင်းတောက်ချုပ်ကိုဆွေဝင်းက
ဒါပါပြောလဲဆိုတော့ကျွန်တော်တို့တိုင်းပြည်မှာအင်မတန်အရေးကြီးတဲ့ပြည်သူအကျိုးပြုနိုင်တဲ့သတင်းရေးသားစရာအကြောင်းအရာအများကြီးရှိတယ်ပြန်ဆိုတော့ဆိုရှယ်မှုတွေနောက်ပြီးတော့ခြားဆားမှုတွေဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တွေကရေးသားစရာကိစ္စတွေအများကြီးရှိတယ်။ဒါပေမဲ့ဒါတွေကိုတိတိယယောက်ရေးလို့မရနိုင်တဲ့အခြေအနေတွေရှိတယ်ဆိုတာကိုအခုနောက်ဆုံးကိုစိုးမိုးထွန်းတို့သတ်ခံရတယ်။ဒီအခြေအနေအားလုံးကနေပြီးတော့တကယ်ကိုထက်ထဝဝသတင်းတွေရေးသားဖို့အတွက်ဒီမှာဒီမှာခက်ခဲနေစေဆိုတာကိုပေါ်ပြရတယ်။အထူးသဖြင့်ကျွန်တော်တို့သတင်းမီဒီယာဆိုလို့ရှိရင်အားလုံးကရန်ကုန်မြို့ကြီးမန္တလေးမြို့ကြီးတော့ပဲမြင်ကြရလေ။ဒါပေမဲ့အထူးသဖြင့်လေဒီဘမှာရှိတဲ့သတင်းတော့တွေကအင်မတန်ဟူတာဟိုချိန်ချောက်မှုခံရအနေအထားရှိတယ်။နည်းနည်းလေးတစ်ခုခုဖြစ်လာတဲ့ပဲနဲ့ပတ်အန်ဒီရိရန်ရှာနိုင်တယ်ဆိုတာတခင်တဲ့ဟိုကကျွန်တော်တို့တွေကအားလုံးသိခဲ့ပြီးသားအနေအထားရှိပါတယ်ခင်ဗျာ။ဆိုတော့အခုသူတို့သိဆုံးရတယ်ဆိုတာဘာလို့ပြောလဲဆိုတော့ဒီလိုအခြေအနေဒီမှာလေဘက်ဒီမှာနော်ချက်ချင်းဝင်သတင်းရေးမယ်ဆိုလို့ရှိရင်သူတို့အတွက်လုံလောက်တဲ့ကာကွယ်ပေးမှုတွေမရှိဘူးဆိုတာကိုပေါ်ပြလိုက်တယ်လို့ပဲကျွန်တော်တို့ရှုမြင်ပါတယ်ခင်ဗျာ။
မချသေးခင်ကာလအတွင်းကလည်းတစ်မောင်ခိုသတင်းရေးတဲ့ The Voice သတင်းစာဆောင်ရဲ့တပိတ်ချင်းခြေဆိုင်သတင်းတောက်နဲ့သူ့ရဲ့မိသားစုကိုတစ်မောင်ခိုသမားတွေကအိမ်ထိလာရောက်ချင်းချောက်ခဲ့တာတွေရှိခဲ့တယ်လို့ဆိုပါတယ်။အခုလည်းသတင်းတောက်ကိုစိုးမိုးထွန်းအသက်ခံရတဲ့ဖြစ်ရပ်ကြောင့်သတင်းသမားတွေရဲ့လုံခြုံရေးကအင်ပတန်စိုးရိမ်စရာဖြစ်လာနေပြီလို့မြန်မာ Journalist ကိုရက်ကဦးမြင့်ကျော်ကပြောပါတယ်။
ကျွန်တော်တို့မြန်မာနိုင်ငံမှာတခြားသောပြည်သူပြည်သားတွေလိုပဲတရားဥပဒေစိုးမိုးမှုကပိုပြီးတော့ရောရဲလာတဲ့သဘောရှိတော့လေသတင်းနောက်တွေလည်းအဲ့ထဲမှာတူတူပဲပေါ့နော်တရားဥပဒေစိုးမိုးမှုရှိတော့ဟိုဖြစ်ဖြစ်တဲ့လူတက်မှုတို့ရိုက်နှက်မှုတို့အဲ့ဒီဟာတွေကတရားခံမပေါ်လက်သက်မပေါ်တော့ထပ်ပြီးတော့အတင်ရေပြီးထပ်ပြီးတော့မှုကင်းနေဆက်ပြီးကျူးလွန်ကြတယ်အဲ့ထဲမှာသတင်းနောက်တွေကလည်းဘာအန်ရယ်ပို့ပြီးတော့ရင်ဆိုင်ရလဲဆိုတော့အကြောင်းအရာတွေပေါ့နော်အကျိုးစီးပွားထိခိုက်စေနိုင်တဲ့ဥပမာတင့်မောင်ခိုတို့လိုတခါလေမူရစ်ဆေးဝါးကိစ္စမျိုးတို့နောက်တခြားသောအကျိုးစီးပွားထိခိုက်စေနိုင်တဲ့ဟာမျိုးလူခွင့်ချုပ်ပေါင်းမှုတို့ကိုရေးသားလာတော့အဲ့ဒီသတင်းမျိုးတွေပို့ပြီးလောက်လာတဲ့အခါမှာအန်ရကျောင်းနိုင်မှုပုံများလာတဲ့သဘောတွေရှိတယ်။ဟိုနောက်ကျွန်တော်တို့သတင်းနောက်တွေမှာဒီဘေးအန်ရကင်းရှင်းနဲ့ပတ်သက်လို့ဟိုလုံလောက်တဲ့လေ့ကျင့်မှုတွေပြင်ဆင်မှုတွေအဲ့ဒီအပိုင်းတွေလည်းအားနည်းနေတာလည်းရှိသေးတယ်ပေါ့နော်။ဆိုတော့အဲ့ဒီဟာတွေလည်းကျွန်တော်တို့အခုအရေးတကြီးလှုပ်ဖို့ကိုယ့်ဘက်ကလည်းလှုပ်ဖို့လိုလာတယ်လေကျွန်တော်တို့တွေ့လာရတယ်။ပြောမစင်တော့ကိုယ်တိုင်ရောသတင်းဌာနရောဒါတစ်ဖက်ပေါ့နောက်တစ်ခုကတော့ဆိုးရပိုင်းကတော့တရားဥပဒေပို့ပြီးတော့စုံမမှုရှိအောင်လုပ်ပေးဖို့လိုတယ်။အဲ့လိုမျိုးနှစ်ဖက်လို့တော့ကျွန်တော်တွေ့ရတယ
်။သတင်းတောက်ကိုစိုးမိုးထွန်းအသက်ခံရတဲ့နဲ့ပတ်သက်ပြီးသတင်းသမားတွေလုံခြုံစိတ်ချစွာသတင်းယူနိုင်ဖို့အုတ်ချုပ်ရေးတရားစီရင်ရေးနဲ့ဥပဒေပြုရေးမန်တိုင်တို့ကလေးနက်ထားဆောင်ရွက်ပေးဖို့ပန်မြမအဖွဲ့ကမနေ့ကကြေညာချက်ထုတ်ပြန်ပါတယ်။သတင်းသမားတယောက်ရဲ့တာဝန်ဟာသူသိတဲ့အကြောင်းအရာတွေကိုအမှန်တရားကိုအခြေခံပြီးအများပြည်သူကိုတင်ပြရတာဖြစ်တဲ့အတွက်အန်ဒီရဲ့ကြီးမားကြောင်းအမှန်တရားဖော်ထုတ်နေတဲ့သတင်းသမားတွေရဲ့လုံခြုံရေးကိုအစိုးရသာမကပြည်သူတွေကပါဝိုင်းဝန်းဆောက်ရှောက်ပေးစီလိုကြောင်းပန်မြမအဖွဲ့ရဲ့ဥက္ကဋ္ဌဦးမျိုးမြင့်ငိမ့်ကပြောပါတယ်
။တကယ်တော့အန်ဒီရဲ့ဒီကြားကနေပြီးတော့သတင်းသမားတွေကအမှန်တရားကိုဖော်ထုတ်နေတာဖြစ်တယ်။ဒီသတင်းသမားတွေရဲ့လုံခြုံရေးကိုတော့ကာကွယ်ပေးနိုင်ဖို့လိုတယ်။သတင်းသမားတွေကိုအစိုးရတာဝန်ရှိသူများသာမဟုတ်ဘဲနဲ့ပြည်သူတွေကလည်းအမှန်တရားဖော်ထုတ်နေသူတွေကိုစောင့်ရှောက်ပေးစီချင်ပါတယ်။တနေရာခေါ်ပြီးကြိုးတုပ်ရိုက်မဲ့တပ်သားမျိုးဆိုတော့အင်မတန်ဆိုးပါတယ်။ကျွန်တော်တို့အတန်းတစ်ဆောင်မှာတော့အဲ့လိုသတင်းသမားတွေကိုရိုက်မဲ့တပ်ဖြတ်ခံရတဲ့အထိတော့မတွေ့ဘူးမကြောက်ဘူး။အခုကာလမှာတော့တော်တော်ဆူးတယ်။အလုံးလက်ရဲစရဲရှိပြီလေ။သတင်းသမားကိုသတင်းသမားလို့မမြင်တော့ဘဲနဲ့ရန်သူလို့မြင်လာတာပေါ့။
မြန်မာ Channelist ကွန်ရက်ရဲ့တွင်ရေးမှုဥမြင့်ကျော်ကလည်းအစိုးရအနေနဲ့သတင်းသမားတွေချင်းချောက်ခံရမှုတွေကိုထိထိရောက်ရောက်စုံစမ်းအရေးယူဖို့လိုနေကြောင်းမီဒီယာသမားတွေချင်းချောက်ခံရမှုပိုများလာရင်သတင်းလွတ်လပ်ခွင့်ကိုပါထိခိုက်လာမှာစိုးရိမ်ရကြောင်းပြောပါတယ်
။အစိုးရသူသဖြင့်တော့ပြည်ထဲရေးပေါ့နော်။ဒီလိုဖြစ်တဲ့ကိစ္စတွေဒီမီဒီယာနဲ့ပတ်သက်တဲ့ကိစ္စတွေပို့ပြီးတော့ဖိဖိစီစီနဲ့သူတို့စုံစမ်းဖော်ထုတ်ပြီးတော့အရေးယူဆောင်ရွက်ပေးဖို့လိုအပ်တယ်။ဟိုပြောချင်တာမီဒီယာအခွင့်ထူးခံမလို့ပြောချင်တာမဟုတ်ဘူး။ဒီလိုဟာမျိုးတွေ ဟိုမပေါ်ဘူးဖော်ထုတ်နိုင်ဘူးဆိုရင်မီဒီယာပို့ပြီးတော့ချင်းချောက်ခံလိုက်ရရင်သတင်းသိပိုင်ခွင့်သတင်းလွတ်လပ်ခွင့်ပိုင်းမှာပို့ထိခိုက်လိုက်ဒါအားလုံးနဲ့ဆိုင်တဲ့ကိစ္စဖြစ်လို့ပေါ့နော်သူအမိုင်းမှာလည်းဒီဥပဒေစိုးမိုးမှုပိုင်းမှာတနည်းနဲ့တနည်းမတူတာတွေမြို့နယ်တစ်ခုနဲ့တစ်ခုတိုင်းတစ်ခုနဲ့တစ်ခုဒေသတစ်ခုနဲ့တစ်ခုမတူတာတွေလည်းရှိတော့အဲဒီပိုင်းမှာတော့ပြောရခက်တဲ့နောက်တစ်ခါတော့လက်နက်ကင်ပရိပခလို့အေရီးယားမျိုးမှာဆိုရင်တော့ပိုပြီးဆိုးတာပေါ့နော်ဒီဟာဒီလိုမျိုးတရားဥပဒေစိုးမိုးမှုအပြင်ကိုတခြားသောကြေကျောင်းခံနိုင်တဲ့အန္တရာယ်တွေပါထပ်ပြီးတော့ရှိလာနိုင်တယ်ပေါ့နော
်ပြီးခဲ့တဲ့2014ခုနှစ်ကလည်းအလို့သတင်းတောက်ကိုပါကြီးစစ်တပ်ရဲ့ပြစ်ခတ်မှုကြောင့်သေဆုံးခဲ့ပါတယ်အဲ့ဒီအမှုမှာလည်းပြစ်ခတ်သူမှအပြစ်မရှိဘူးလို့တပ်မတော်ကဆုံးဖြတ်ခဲ့လို့မြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးအပေါ်ဝေဖန်မှုတွေမြင့်တက်လာခဲ့ပါတယ်။အခုကိုစိုးမိုးထွန်းအသက်ခံရမှုမှာတော့အစိုးရအနေနဲ့ထိထိရောက်ရောက်ဖော်ထုတ်အရေးယူနိုင်မလားဆိုတာစောင့်ကြည့်ရမှာဖြစ်ပါတယ်။စာနယ်ဇင်းသမားတွေရဲ့လုံခြုံမှုအတွက်ဒီမိုကရေစီနှိမ့်ချတက်လာတဲ့အစိုးရအသစ်ကတစုံတရာဆောင်ရွက်ပေးနိုင်မယ်လို့မီဒီယာသမားတွေကတော့မျှော်လင့်နေကြပါတယ်ရှင်။